တိုင်းနိုင်ငံကဒိုက်ပွဲတွေဖြစ်နေတဲ့ရင်းနှီးမြို့နယ်နဲ့ကနေမြို့နယ်တွေထဲမှာကိုဗစ်လက္ခဏာနဲ့ဖျားနာချောင်းဆိုးနေကြသူတွေများနေပါတယ်။ကြီးရွာနေပြည်သူတွေမှာသာမကတိုက်ပွဲတွေကြောင့်ဥယျာဉ်ဆုံးခွာထွက်ပြေးနေကြသူတွေကြောင့်အခုလိုဖျားနာနေကြတာလို့အကူအညီပေးလူသားတွေကပြောပါတယ်။တချို့ရွာတွေမှာဆိုရင်ဖျားနာနေသူ300ထက်မနည်းရှိနေပေမဲ့ကိုဗစ်ရောဂါဟုတ်မဟုတ်စစ်ဆေးနိုင်မှုအခက်အခဲဖြစ်နေတယ်လို့လည်းပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့တွင်မခင်ကြည့်ပြီးပြောပါမယ်
။စကိုင်းတိုင်းရင်းနှီးမြို့နယ်တောင်ဘက်ခြမ်းကစစ်ပြေးဒုက္ခတွေတွေနဲ့ကျေးရနေပြည်သူတွေအကြားဖျားနာနေကြတာတွေအခုရောက်ပိုင်းတိတိတတ်တတ်ကြိုးလာတာတွေ့ရတယ်လို့ပရိုက်တာကူညီပေးနေသူတွေကပြောပါတယ်။တရွာမှာအနည်းဆုံးလူ300ထက်မနည်းဖျားနာချောင်းဆိုးတာတွေဖြစ်နေပြီးတအိမ်မှာတယောက်ကနေမကောင်းဖြစ်ရင်တအိမ်လုံးကိုကူးဆက်နေတာတွေ့ရတယ်လို့ကျမ်းမာရေးကူညီပေးနေတဲ့တန်ခါတစ်ပါးကမိန့်ပါတယ်
။ဘိုးဘွေရဲ့ပရိုက်တာခြေကမှာရောအပြင်မှာလိုက်ကူးတာလားရွာတရွာမှာလည်းတော့လူကြီးရဲ့200 300ထက်မနည်းအမေကျေဆိုတဲ့ယောဂါကိုခံစားနေရတာဒီရတယ်။လေကြီးနေနာရီလေကြီးနေရရနဲ့အစာတွေတက်တယ်။အဲယောဂါတွေကိုဒီတိုင်းလူတို့ခံစားနေရတော့လူတိုင်းပြီးပါပါပဲဖြစ်နေတယ်လို့ရှားတဲ့နာတဲ့လူကတော့ဒီတော့အပြည့်ကုသလို့တဲ့ဒီတစ်ခါမှာထောင်ကလေးကြော်ယူကြော်ကြော်လောက်ရှိမယ်လို့သုံးသပ်လို့ရတယ်။အိမ်မှာတယောက်ပြားလိုက်ပြီဆိုရင်တော့အိမ်မှာရှိတဲ့လူသားတူလိုက်ပါပြားလာတာကြီးတွေ့ရတယ်ဒီမှာ။ဒီပြေးလာနေတဲ့လူတွေမှာလည်းဆဲမရည်ရအကကြေးရည်အများကြီးရှိတယ်
။ဖျားနာသူတွေဟာကူးစက်မြန်အိုမီကရွန်ဗိုင်းရပ်စ်ကိုကူးစက်တယ်လို့ယူဆပါတယ်။အတင်းချာတက်ခွဲစစ်ဆေးနိုင်တဲ့အခြေအနေမျိုးတော့မရှိကြပါဘူး။ရင်းမပင်မျိုးနယ်ထဲမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ပြစ်ခတ်တိုက်ခိုက်မှုတွေကလည်းဆက်တိုက်ဖြစ်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေအိုးပြစ်အိမ်ပြစ်ဒေလူရကိုထွက်ပြေးနေကြရပြီးကျန်းမာရေးဆောင်ရှောက်မှုရနိုင်ဖို့အခက်အခဲရှိနေပါတယ်။နေမကောင်းဖြစ်နေကြတဲ့စစ်ပြေးဒုက္ခတွေကြောင့်ကိုယ်ပြင်ယောဂါဟုတ်မဟုတ်အတိမပြုတ်နိုင်ပေမဲ့အခုရပိုင်းကူးဆက်မြန်နာကိုသတိထားမိတယ်လို့ပရိဒတ်တန်ဃာတော်ကမိန့်ပါတယ်။ဒီရင်းမြစ်မြို့နယ်မြောက်ပိုင်းမှာရှိတဲ့ကဏီမြို့နယ်အတွင်းမှာလည်းကိုဗစ်လက္ခဏာနဲ့စီးကန်းလာပြတဲ့သူတွေတရက်ကို100ကျော်လောက်ရှိတယ်လို့ကဏီနယ်ကကျန်းမာရေးတာဝန်ရှိသူတို့ကပြောပါတယ်
။ကျွန်တော်ဒီတိုင်းထိုင်ရွာမှာကတရက်ကို100ကျော်နေရနေတာကသူကမင်းတို့ပါပါရည်ရဲ့ကမာကိုစံတရက်68လောက်ပဲကျွန်တော်ကြည့်ပြရတာလေဒီတော့အားကြီးပြောရမယ်ဆိုတော့ရှစ်ဆောင်လူကြီးကျွန်တော်အိတ်သက်သူပြီးခဲ့တဲ့ဒီခေါ်ကြီးညဆူလောက်ကပေါ့လေနော်အဲ့ဒါမှာဆောင်နေတာဆိုတော့လူကြီး600လောက်ဆောင်နေဆိုရင်150လောက်ပါဒီနေမကောင်းတာမတန်ဖြစ်နေပါဘူးဒီရှစ်ဆောင်ရတဲ့အတွက်ဒီကျွန်တော်တို့ကဟို social distancing တွေပေါ့ကျွန်တော်ဒီခေါ်2020အားလုံးလည်းရှိပါကျွန်တော်လည်းလက်ထဲကအားလုံးမရှိတော့ဘူးအကောင်ကစိတ်ဆက်နေစိတ်နဲ့ကြောင့်လည်းမရတာဖြစ်တယ်ဆာမီနောင်းနေမှာနေရတယ်ဆုံးကြောင်းနေမှာနေရတယ်အဲ့မှာယောဂဆောင်မှာလုံးဝပို့ပြီးတော့ဖြစ်စေတယ
်လုံချွေးင်းနဲ့ငွေချင်းအထက်ခဲတွေကြောင့်ဖျားနာချောင်းဆိုးပြီးကိုဗစ်လက္ခဏာပြရသူတွေကိုကိုဗစ်အတီးပြုလူနာဟုတ်မဟုတ်စစ်ဆေးမပေးနိုင်ဘူးလို့ပြောပါတယ်စစ်ပြေဒုက္ခတွေကိုကျန်းမာရေးဆောင်ရှောက်မှုပေးနေရင်အနည်းနာမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်လာလို့တိတ်ဆောင်နေရတာမျိုးတွေရှိတယ်လို့ကျန်းမာရေးကူညီပေးနေတဲ့တန်ခါတစ်ပါးကမိန့်ကြပါတယ်
။ COVID-19 နဲ့ပတ်သက်ပြီးတော့စစ်ဆေးနိုင်ခြင်းကတော့မရှိနိုင်ဘူးမရှိနိုင်ဘူးဆိုတာကဒီနေ့နေရာမှာလုံနေရင်တော့မယ်ဟိုဒီဇိုက်ပွဲအတန်မျိုးပေါ့ဘုံတန်နေစတဲ့တန်နေကြားတဲ့အခါမှာလဲဒီကားဒီဆေးပွဲတွေကလုံရင်းစာရင်းတွေကိုပြန်ရှောင်တင်းရတာတွေလည်းရှိတယ်ဒီမှာ
စကောက်စီတက်တွေကအဲ့ဒီဒေသတွေမှာနေစဉ်လူနှင်းမြေရှင်းလင်းမှုတွေလုပ်နေတယ်လို့တိုက်ပွဲတွေလည်းပြင်းထန်နေတာမို့ပြည်လို့ရထွက်ပြေးနေကြတဲ့သူတွေအနေနဲ့တရားနဲ့တရားခောက်ခါခွာနေဆိုင်ရှားဖို့မလွယ်ပါဘူး။ဒါပေမဲ့ Max Tester ရက်ကိုမကြမကြဆေးကြောတာတွေတက်နိုင်တယ်လို့လုပ်ပြီးကောက်ွယ်ချဖို့ပရိဒါကူညီနေသူတွေကတိုက်တွန်းထားတယ်လို့ပြောပါတယ်။စီတီဒုက္ခတွေတွေမှာလည်းစားရေးတောက်ရေးအပြင်ဆေးဝါးတွေလည်းလိုအပ်နေတာပါ။ဒီမနက်ကမှကိုဗစ်တတိယလိုင်းပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ပိုင်းမှာကိုဗစ်အတည်ပြုလူနာတရက်ကို100ဝန်းကျင်အောက်အထိကျသွားခဲ့ပေမဲ့လို့ဇန်နဝါရီလထဲမှာတော့အိုမီကရွန်ကိုဗစ်ဗိုင်းရပ်စ်ပိုးတဲ့ကူးစက်သူတွေရှိလာခဲ့ပြီးတဲ့နောက်ကိုဗစ်အတည်ပြုလူနာအရေအတွက်ပြန်များလာနေတာပါ။ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်တွေအရကတော့မတ်လ1ရက်နေ့ကလေးကဆိုရင်ကိုဗစ်အတည်ပြုလူနာ2000ကျော်အထိမြင့်တက်ခဲ့ပါလေ။မတ်လ2ရက်နဲ့3ရက်နေ့မှာတော့ကိုဗစ်အတည်ပြုလူနာနည်းနည်းပြန်ကျသွားပြီနဲ့2000မိသားအထိကက်နေသေးဖြစ်ပါတယ်။ကိုဗစ်ကရောဂါကာကွယ်ရေးစည်းကမ်းတွေအတိုင်းနဲ့နိုင်ကြဖို့ကျန်းမာရေးပညာရှင်တွေနဲ့ပရိုက်တာကူညီပေးနေသူတွေကတော့တိုက်တွန်းနေကြပါရဲ့ရှင်။